ฏิสสะสมุปปาทยาเราเนี่ยน่าจะยามาဖြစ်ပါတယ်ဒီနေ့1380ปีเนี่ยနောက်တစ်ခုလာပြီးကြောင်း5ရက်နေ့ခရစ်တက္ကရာ2009ခုနှစ်ဧပြီလ14ရက်နေ့အင်္ဂါနေ့မှာရန်ကုန်တိုင်းမင်္ဂလာတုံမြို့နယ်သမိုင်းဝင်ရက်ကလောက်စီရတော်မြတ်ကြီးနေရှိကျက်ကလပရိယတိစာပင်တဲ့မဂ္ဂဝိပဿနာဓမ္မရိပ်သာမှာကျင့်ပပြုလုပ်အပ်သော53ကျင့်ကြောင့်ပင်ချံတွင်အဋ္ဌံဆက်ရတရားစခန်းပေါ်မှာပရိစ္ဆသမုပ္ပါဒရားတော်များဆက်လက်ပြီးတော့ဟောကြားပေးမှာဖြစ်ပါတယ်။ပရိစ္ဆသမုပ္ပါဒရားတော်များမဟောကြားကြမိမနာကြားကြမိမှာတရားပိုင်ရှင်ဖြစ်တော်မူသောမြတ်စွာဘုရားသခင်ကရောမြတ်ကြီးအားနမောတတ3ကျင့်ရွတ်ဆိုရေးပူဇော်ကြောကြပါကုန်သော။သာရည်တော်လင်္ကာများကိုရွဆုံးပြီးတော့လည်းပဲမဟုတ်ကိုဆရာတော်ဘုရားကြီးရဲ့ဉာဏ်တော်ကိုပူဇော်ကြရအောင်ဘုရားတော်ဘုရားရေသာကိုသိခိုးရပါငါတို့ဆက်ရပါဘုရားသခင်ကရမကြီးဟောကြားတော်မူတဲ့ပရိစ္ဆသမုပ္ပါဒရားတော်ကိုအတော်ရှစ်တွင်နဲ့ဝေဖန်ပြီးတော့မဟုတ်ဆရာတော်ဘုရားကြီးကလင်္ကာကလေးဆက်စုပ်ပြီးကုန်းထားတယ်မူလနဗျာသစ္စာနှစ်ခုလေးခုအလွာအင်္ဂါ12ပါးတရားကိုများနဲ့3ပါးအစနှစ်ရမူလကို3ပါးနဲ့ကာလ3ဖြာချင်းရ28တွင်ဆိုပြီးတော့အဲ့ဒီလင်္ကာထဲမှာနံပါတ်1ကမူလ2ဖြာမူလ2ဖြာဆိုတာဘယ်လိုနဲ့ဘယ်လိုပါလဲအဝိဇ္ဇာနဲ့တက်တာအဝိဇ္ဇာကဘာသဘောရှိတော့ဘာမသိတာပါလဲသစ္စာ4ပါးရှိတယ်အဲ့ဒီသစ္စာ4ပါးကဘယ်လိုတွေတဲ့တော့အဲ့ဒီသစ္စာ၄ပါးထဲမှာအဓိကဘယ်သစ္စာကိုမသိတာပါလဲဒုက္ခသစ္စာတရဘယ်လိုလဲတော့ခန္ဓာ၅ပါးယုံနာ၅ပါးဘာဖြစ်လို့အဲ့ဒီခန္ဓာ၅ပါးယုံနာ၅ပါးကိုဒုက္ခသစ္စာလို့ပြောရတာလဲဖြစ်ပြီးရင်ဖြစ်လာတဲ့ယုတ်တရားသည်မပြတ်ဘဲမနေဘူးပြတ်တယ်ဖြစ်လာတဲ့နန္တရားတွေမပြတ်ဖက်မနေဘူးပြတဲ့အများရန်ဖောက်ပြန်ပြည့်စုံမှုနဲ့နှိမ့်ဆက်နေလို့ဒုက္ခသစ္စာလို့ဒီလိုခေါ်တယ်။ဟောဗျာဒီဒုက္ခသစ္စာကိုမသိတဲ့အဝိဇ္ဇာကြောင့်လူကျင်မှုဆိုတဲ့တဏှာတွေမလာဘူးလားလား။အဝိဇ္ဇာကမသိတာလူကျင်တာကတဏှာမသိမှုရဲ့လူကျင်မှုရဲ့
အရိယနှစ်ပါးကတတ္တဝါတွေကိုတဘွားပြီးတဘွားဘဝတွေအသိရောက်မဖန်တီးဘူးလားဖန်တီးနေအဲ့ဒီလိုဖန်တီးနေတဲ့အတွက်အဲ့ဒီဝိဇ္ဇာနဲ့အဲ့ဒီတဏှာဆိုတဲ့တရားနှစ်ပါးကြောင့်တတ္တဝါတွေတန်ត្រာကျင့်လေရပါတယ်နောက်တစ်ခါသစ္စာနှစ်ခုဆိုတာကဗတ္တိစာတွေပါလေသစ္စာကဘယ်နှပါးရှိတော့အဲ့ဒီလေးပါးထဲမှာတန်ត្រာကျင့်လေတဲ့နေရာမှာဗေသစ္စာနဲ့ကျင့်လေပါလေတန္တရာမလွန်မြောက်တဲ့နေရာမှာဘယ်သစ္စာတွေနဲ့လွန်မြောက်ရမှာလဲ။ဒါကြောင့်တန္တရာကျင့်နေခြင်းမှာလည်းဆိုရင်တန္တရာကျင့်နေခြင်းရဲ့တန္တရာကျင့်နေတဲ့သစ္စာကသမုဒိယသစ္စာနဲ့ဒုက္ခသစ္စာ။သမုဒိယသစ္စာလုံးရင်ဘာသစ္စာရမလဲ။တန္တရာကျင့်လေလို့တဲ့ပုဂ္ဂိုလ်ကပုဂ္ဂိုလ်များဟာဒီလမ်းစဉ်လိုက်ဖို့ပဲ။အာတန္တရာမကျင်လည်ခြင်းမှဘူးတန္တရာမထွမြောက်ခြင်းမှတဲ့ဆိုရင်ဘယ်သစ္စာလမ်းစဉ်ကိုလိုက်ရမှာလဲမေကသစ္စာတရာတရားတရားလားကျင့်စဉ်တရားလားရလာမယ်ရလာကြောတရားကနိရောဓသစ္စာနိရောဓသစ္စာရခြင်းမှတဲ့ဆိုရင်ဘာသစ္စာဖြစ်အောင်ကျင့်ရမှာလဲမေကသစ္စာဖြစ်အောင်ကျင့်ရမေဃသစ္စာမကြည့်မိပဲနဲ့သမုဒိယသစ္စာပြုလို့မိမယ်ဆိုရင်ဘာသစ္စာရမှာလဲဒုက္ခသစ္စာရရင်တန္တရာမကျင်လည်ဘူးလားကျင်လည်တော့မယ်မေဃသစ္စာချင်းချင်းရင်ဘာသစ္စာရမှာလဲနိရောဓသစ္စာရရင်တန္တရာရဲ့ကျင်လည်မှာလားတန္တရာမှထွက်သွားမှာလားအဲဒါကြောင့်ယနေ့တန္တရာကျင်လည်နေတဲ့နေရာမှာသစ္စာဘယ်နှပါးနဲ့ကျင်လည်နေလဲပါသစ္စာတွေပါလေနောက်တစ်ခါနံပါတ်3အောစုကနံပါတ်3အသွဲက၄ခုအလွာဆိုတဲ့အသွဲဖြစ်ပါတယ်၄ခုအလွာသရာကအောစု၄မျိုးကိုပြောတာပရိစ္ဆသမုပ္ပါဒ်တရားတော်ကဘယ်နှပါးရှိလဲ12ပါးရှိတယ်ဘယ်နှပါးရှိလဲအဲ့ဒီပရိစ္ဆသမုပ္ပါဒ်တရား12ပါးကိုအောစုဖွဲ့လိုက်တော့အောစုဘယ်နှမျိုးရလဲပါရီလဲလို့မေးရင်အတေအကြောင်းအောစုရဲ့ပြစ္ဆုတ်ပံအကျိုးအောစုရဲ့ပြစ္ဆုတ်ပံအကျိုးအောစုရဲ့အနာဂတ်အကျိုးအောစုအောစုဘယ်နှမျိုးပါလဲအတေအကြောင်းအောစုအတေအကြောင်းလွှာကဘယ်လိုတွေတဲ့တော့အဝိဇ္ဇာကဘာသဘောရှိတော့သိခါရကဘာသဘောရှိတော့သိပြီပြုတာလားမသိပဲပြုတာလားဘာမသိပဲပြုတာပါလေသစ္စာမသိပဲနဲ့ပြုတဲ့သင်္ခါရသည်ဘယ်နှမျိုးရှိတော့ဘာသင်္ခါရတွေပါလေပညာဝိသင်္ခါရဆိုတာကကုသိုလ်ကောင်းမှုလေးတွေပြုလုပ်ပြီးတော့ပြုပြင်ပေးနေတဲ့တရားကုသိုလ်ကောင်းမှုလေးတွေပြုလုပ်ပြီးတော့ပြုပြင်ပေးနေတာသည်ပါသင်္ခါရပါလေအကုသိုလ်တွေပြုလုပ်ပြီးတော့ပြုပြင်ပေးနေတာကပါသင်္ခါရတယ်လေဇန်နေရအောင်ပြုလုပ်ပြီးတော့ပြုပြင်ပေးနေတာကပါသင်္ခါရလေအဘိသင်္ခါရသရာကပြုပြင်ပေးတယ်လို့ဒီလိုအဓိပ္ပာယ်ရတယ်။ဘာတွေကိုပြုပြင်ပေးနေတယ်လဲမေးရင်အနာဂတ်ဘဝအတွက်နောက်တဘဝအတွက်ခန္ဓာ၅ပါးရအောင်ပြုပြင်ပေးနေပါတယ်။ဘာရအောင်ပြုပြင်ပေးနေတာလဲ။အဘိသင်္ခါရကိုသာပြုလုပ်ကြမယ်ဆိုရင်နောက်ဘဝမှာခန္ဓာ၅ပါးမရဘူးလားရလား။အရိခန္ဓာ၅ပါးရအောင်ပြုလုပ်ပေးတယ်လို့သူကတခြားလို့ခေါ်ရလားသင်္ခါရလို့ခေါ်ရလား။ပညာဘိသင်္ခါရယေအပညာဘိသင်္ခါရယေအာနိစာဘိသင်္ခါရယေသင်္ခါရဘယ်နှမျိုးလဲ။ပညာဘိသင်္ခါရကိုခွဲလိုက်မယ်ဆိုရင်ကုသိုလ်ကဘယ်နှမျိုးရတော့။ဘာကံနေတော့။ကာမကုသိုလ်ကံနဲ့ရူပကုသိုလ်ကံပြန်ပြောပါအောင်အာပညာဘိသင်္ခါရသရဘာကံနေပါလေအကုသိုလ်ကံအာနိစာဘိသင်္ခါရသရဘာကံနေတော့ အာရူပကုသိုလ်ကံအာလုံးပေါင်းလိုက်တော့သင်္ခါရအနေနဲ့ပြောရင်ဘယ်နှမျိုးလဲ3မျိုးကံအနေနဲ့ပြောရင်သင်္ခါရ3မျိုးကဘယ်လိုတွေတဲ့တော့ကံအနေနဲ့ပြောတော့ဘာကံနေပါလိကမ္မကုသိုလ်ကံသုဘကုသိုလ်ကံအာကုသိုလ်ကံအာရူပကုသိုလ်ကံကံဘယ်နှမျိုးလဲအဲ့ဒီကံလေးမျိုးကိုပြုလုပ်နေတယ်ဆိုတာလဲသင်္ခါရပဲကံလေးမျိုးကိုပြုလုပ်နေတယ်ဆိုတာလဲဗာလဲသင်္ခါရပဲအဲ့ဒီကံကိုပြုလုပ်ပင်းနေခြင်းသည်ဘာကိုပြုပြင်နေတာလဲလို့မေးတော့နောက်ဘဝခန္ဓာ၅ပါးရဖို့ပြုပြင်နေတာခန္ဓာ၅ပါးရဖို့ပြင်ဆင်နေတာခန္ဓာ၅ပါးရဖို့တည်ဆောက်ပေးနေတာအဲ့ဒါကံရဲ့သဘောပဲဟုတ်ရလားအရိတော်အရိသင်္ခါရကနေပြီးတော့နောက်တော့ခန္ဓာတွေ၅ပါးခန္ဓာ၅ပါးရအောင်ပြုပြင်ပေးတတ်တဲ့အတွေ့အရိဘွားကဝิญဉ်ချုပ်သွားမယ်ဆိုရင်နောက်ဘဝမှာခန္ဓာဘယ်နှပါးရမှာလဲရမယ်ခန္ဓာတွေကဘယ်လိုတွေပါလိခန္ဓာဘယ်နှပါးလဲအရာသုတ်တန်နီလာအဘိဓမ္မာနီလာသုတ်တန်နီသုတ်တန်နီသရာပရိစ္ဆသမုပ္ပန်နီအဘိဓမ္မာနီနဲ့ပြောခြင်းရင်ကောခန္ဓာဘယ်နှပါးရပါလဲဘာခန္ဓာတွေပါလိအရိခန္ဓာ၅မျိုး၅မျိုးသည်နာမည်သာကွဲပြီးမဲ့သဘောချင်းကတော့အတူတူပဲဟုတ်တယ်မလားဘလုံးတို့လည်းမေးတော့နံပါတ်၄ဝိညာဉ်ဝိညာဉ်သည်အဘိဓမ္မာနာမည်နဲ့ပြောရင်ဘာခန္ဓာလို့ပြောမလဲဝိညာဉ်နဲ့ခန္ဓာနံပါတ်၄ကနာယေရုပ်ယေနာသရာတခြားတရားလားစိရိသိတရားလားအဘိဓမ္မာနာမည်နဲ့ခန္ဓာနာမည်တက်ပြပါဆိုရင်ဘာခန္ဓာရမလဲဝေဒနာခန္ဓာ၊သိဉ္ဇခန္ဓာ၊ကာယခန္ဓာပြန်ပြောဝေဒနာခန္ဓာ၊ယောဂဘာခန္ဓာတော့ရူပခန္ဓာသာလယရဏသရာကမျက်စိကြည်နာကြည်နှာခေါင်းကြည်လျာကြည်ကိုယ်ကြည်စိတ်အရာကိုခန္ဓာဖွဲ့တော့ခန္ဓာမနှပါရတော့ခန္ဓာမနှပါရလဲနဘာဘောမျက်စိကြည်ကဘာခန္ဓာတော့နားကြည်ကနှာခေါင်းကြည်ကခရာကြည်ကကာယကြည်ကစိတ်ကဝိညာဉ်နဲ့ခန္ဓာအားလုံးပေါင်းလိုက်တော့ခန္ဓာဘယ်နှပါးလဲဘာခန္ဓာနဲ့ဘာခန္ဓာလဲဒုဗ္ဗခန္ဓာနဲ့ထာသစရာကထာသစိရသိဘာခန္ဓာတဲ့တော့သင်္ခါရခန္ဓာဝရဏသရာကဝရဏစိရသိဘာခန္ဓာတဲ့တော့ဝရဏခန္ဓာပြန်ပြောဝိညာဉ်သရာကတခြားတရားလားစိတ်တရားလားဘာခန္ဓာပါလိနာသရာကစိရသိဘာခန္ဓာပါလိခန္ဓာအနေနဲ့ပြောတော့ဘာခန္ဓာတော့ပြန်ပြောဝေဒနာခန္ဓာသိဉ္ဇခန္ဓာသင်္ခါရယောကဘာခန္ဓာပါလိသလာယရဏကဘာခန္ဓာတော့ရူပခန္ဓာနဲ့ဝိညာဉ်နဲ့ခန္ဓာမှတ်တာမှတ်တာသာသကဘာခန္ဓာပါလိသင်္ခါရခန္ဓာဝေဒနာကဘာခန္ဓာလဲဝေဒနာခန္ဓာအာလုံးပေါင်းလိုက်တော့သုတ်တန်ဤနဲ့ပြောရင်ဝိညာဉ်ဉာဏ်ယုံခန္ဓာဘယ်နှပါလဲအဘိဓမ္မာဤနဲ့ပြောရင်ခန္ဓာဘယ်နှပါလဲဝိညာဉ်စရဘာသဘောရှိတော့ သိတတ်တဲ့သဘောရှိတယ်။နာငါမြုပ်ကိုင်းတတ်တဲ့သဘောရှိတယ်။နာငါဘာသဘောရှိလဲ။ယုတ်ကဘာသဘောရှိလဲ။ပြန်ပြောဝိညာဉ်ကဘာသဘောရှိလဲ။နာငါဘာသဘောရှိလဲ။မြုပ်ကိုင်းတတ်တဲ့သဘောရှိတယ်။ယုတ်ကဘာသဘောရှိလဲ။ပေါက်ပြန်တတ်တဲ့သဘောရှိတယ်။သလာယရဏသရာကယုတ်ရယ်စိတ်ရယ်ဆိုတော့ဒီသဘောတွေအတူတူပဲယောကဘာသဘောရှိတော့စိတ်ကဘာသဘောရှိတော့ဒါပြီးတော့ဒီဘက်ကိုကြည့်လိုက်တော့ဖသလို့တွေ့တယ်ဖသဘာသဘောရှိတော့တွေ့ရှိတတ်တဲ့သဘောရှိတယ်ဝေဒနာဘာသဘောရှိတော့ခံစားတတ်တဲ့သဘောရှိတယ်အရိပိသောပံမအရိခန္ဓာ၅ပါးလာပြီးတော့ရတာပြီ။ဘာကြောင့်ရတာပါလဲ။ဘာကြောင့်ရတာတော့သင်္ခါရကြောင့်ရတာ။သင်္ခါရပစ္စယသင်္ခါရဒိဟုသောကြောင့်တရားကြောင့်ဝိညာဉ်၊နာယုံ၊သလာယရဏ၊ဘာသာတရားဘယ်လိုမျိုးရတော့။အရိတရား၅မျိုးရတာဘယ်လိုကြောင့်ရတော့။ဒါကြောင့်ဒီတရားငါးမျိုးရအောင်ပြုပြင်ပေးတတ်တဲ့သဘောသည်သင်္ခါရဒီသဘောတရားငါးမျိုးရအောင်ပြုပြင်ပေးတတ်တဲ့သဘောသည်ဘယ်လိုပါလဲသင်္ခါရဒါကြောင့်သင်္ခါရသည်ပြုပြင်တတ်တဲ့သဘောရှိတယ်ပြုလို့အထုတ်တတ်တဲ့သဘောရှိတယ်လို့ဒီလိုမှတ်ဟောပြီမိမိတို့တဏ္ဍာမှာပြစ္ဆောဘာမှာခန္ဓာ၅ပါးရလာပြီပရမအဆုံးရတဲ့ခန္ဓာ၅ပါးကတော့အဝိဇ္ဇာသင်္ခါရကြောင့်ရတာပါအခုနောက်ပိုင်းရလာတဲ့ခန္ဓာတွေကြတော့ယုတ်တရားဖြစ်ခြင်းရဲ့အကြောင်းတရားဘယ်နှမျိုးတော့ဘယ်လိုတွေတော့ကံရဲ့စိတ်ရဲ့ဘုဒ္ဓရဲ့အာဟာရယုတ်ဖြစ်ခြင်းရဲ့အကြောင်းတရားဘယ်နှပါးလဲပြန်ပြောဘယ်လိုတွေတော့အတိတ်ကံကြောင့်လည်းယုတ်တယ်မဖြစ်ဘူးလားဖြစ်လားပစ္စုပန်ကံကြောင့်လည်းယုတ်တယ်မဖြစ်ဘူးလားဖြစ်လားဖြစ်တာပဲဥရုကြောင့်လည်းယုတ်တယ်မဖြစ်ဘူးလားဖြစ်လားအဘူဥရုကြောင့်ဖြစ်တယ်အေးဥရုကြောင့်ဖြစ်တယ်စိတ်ကြောင့်လည်းယုတ်တယ်မဖြစ်ဘူးလားဖြစ်လားသွားခြင်းနဲ့စိတ်ကြောင့်သွားတဲ့ယုတ်ဖြစ်တယ်ပြောကြည့်လားရက်ခြင်းနဲ့စိတ်ကြောင့်ရက်တဲ့ယုတ်ဖြစ်တယ်ပြောကြည့်စားခြင်းနဲ့စိတ်ကြောင့်စားတဲ့ယုတ်ဖြစ်တယ်ပြောလားထိုင်ခြင်းနဲ့စိတ်ကြောင့်ထိုင်တဲ့ယုတ်ဖြစ်တယ်အဲ့ဒီယုတ်တွေဘယ်လိုကြောင့်ဖြစ်တော့ဘယ်လိုကြောင့်ဖြစ်တော့စိတ်ကြောင့်ဖြစ်တာနော်အာဟာရကြောင့်လည်းမဖြစ်ဘူးလားဖြစ်လားဖြစ်ပါတယ်ကျဲတဲ့အာဟာရစားရင်2မျိုးမတဲတဲ့အာဟာရစားရင်2မျိုးဒါကြောင့်ရုပ်တွေသည်အာဟာရကြောင့်လည်းမဖြစ်ဘူးလားဖြစ်လားဖြစ်ပါတယ်အလုံးပေါင်းလိုက်တော့ပစ္စုပ္ပန်ဘဝမှာရုပ်ဖြစ်ခြင်းရဲ့အကြောင်းတရားဘယ်နှပါးလဲဖြစ်ပါတယ်ဘာတရားတွေပါလဲနောက်တစ်ခါနံဆိုတဲ့စိတ်တို့စေတသိက်တို့အဲ့ဒီတရားတွေဖြစ်ခြင်းရဲ့အကြောင်းတရားကဘယ်နှပါးလဲဘယ်လိုတွေပါလဲအာယုံနဲ့နာဖြစ်ခြင်းရဲ့အကြောင်းတရားကဘယ်နှပါးဘယ်လိုတွေတော့အာယုံကဘယ်နှပါးရှိတော့ဘယ်လိုတွေပါလဲဒါရကဘယ်နှပါးပါလဲဘယ်လိုတွေပါလဲအဲ့ဒီတည်းမှာမျက်စိကြည့်နေဆင်းတဲ့ပေါင်းဆောင်ရင်ဗာစိတ်ပေါ်မလဲနားကြည့်နေတဲ့နဲ့ပေါင်းဆောင်ရင်ဗာစိတ်ပေါ်မလဲနှာခေါင်းကြည့်နေနားနဲ့ပေါင်းဆောင်ရင်ဗာစိတ်ပေါ်မလဲသိရာကြည့်နေရတာနဲ့ပေါင်းဆောင်ရင်ဗာစိတ်ပေါ်မလဲကာယကြည့်နေဒုတိယဇာနဲ့ပေါင်းဆောင်ရင်ဗာစိတ်ပေါ်မလဲမနောနဲ့တွေးတော်ဇာနဲ့ပေါင်းဆောင်ရင်ဗာစိတ်ပေါ်မလဲတွေးတော်စိတ်ပေါ်မယ်ကောင်းပြီမိမိတို့ရဲ့တဏ္ဍာမှာအဲ့ဒီအကြည်ဓာတ်6မျိုးနဲ့အဲ့ဒီအာယုံ6မျိုးနဲ့ပေါင်းဆောင်လိုက်တဲ့အခါမှာဝိညာဉ်6မျိုးမပေါ်ဘူးလားပေါ်ပါဘူး။အ အကြည်ဓာတ်6မျိုးကိုဒီထဲမှာတခြားခေါ်ရလားတလားယရဏခေါ်ရလားတလားယရဏတလားယရဏဆိုတာမြန်မာလိုပြန်လိုက်တော့ဘာတယ်လဲ6ပါးသောအာယရဏပြန်ပြောကြည့်စမ်းတလားယရဏဆိုတာဘာတယ်လဲ6ပါးသောအာယရဏကဘယ်လိုတွေပါလဲအဲ့ဒါကိုသလာယရဏလို့ခေါ်တယ်။နော်။သူကအခြေခံပင်မတရားမလို့သလာယရဏကိုဒီထဲမှာထည့်ထားတာ။တကယ်တမ်းညာတော့သလာယရဏကိုယူရင်သူနဲ့လာဆက်သွယ်တဲ့အာယုံ6ပါးကိုတော့မယူပါဘူးလားယူရမှာလား။သူတို့ကဘယ်လိုတွေပါလဲ။အစင်အရိတရားတွေလာပေါင်းဆောင်တဲ့အခါကျတော့ပွင့်တဲ့6မျိုးမပေါ်ဘူးလားပေါ်လား
။
အရိပွင့်တဲ့6မျိုးကိုတရားခေါ်မလားဝိညာဉ်6မျိုးလို့ခေါ်မလားဘုသူတွေပါလေဟောပြီအရိဒွါရဆိုတဲ့အကြည့်ဓာတ်ရဲ့အရိအာယုံရဲ့အရိဝိညာဉ်ရဲ့၃ပါးပေါင်းစုံတဲ့သဘောကိုတရားခေါ်ရလားဖတ်တာလို့ခေါ်ရလားမျက်စိကြည်ဓာတ်ရဲ့ဆင်းနဲ့ပေါင်းဆောင်ရင်ဗာစိတ်ပေါ်မြင
်
စိတ်ပါမျက်စိအကြည့်ရဲ့ဆင်းရဲ့မြင်စိတ်ရဲ့သုံးပါးပေါင်းဆောင်တဲ့သဘောကဘယ်လိုတော့ဖာသာကြောင့်ဘယ်လိုဖြစ်တော့ဝေဒနာဖြစ်တယ်ဖာသာကြောင့်ဘယ်လိုဖြစ်တော့နာကြည်နဲ့တန်နဲ့တိုက်တော့ဗာစိတ်ပေါ်နာကြည်ရဲ့တန်ရဲ့ကြားစိတ်ရဲ့သုံးပါးပေါင်းဆောင်တာဘယ်လိုခေါ်ဖာသာကြောင့်ဘယ်လိုဖြစ်၎င်းကြီးရဲ့နတ်နဲ့တိုက်ဆိုင်ရင်ဗာစိတ်ပေါ်၎င်းကြီးရဲ့နတ်ရဲ့နတ်စီရဲ့သုံးပါးပေါင်းဆောင်တာကိုဘယ်လိုခေါ်ဖာသာကြောင့်ဘယ်လိုဖြစ်တော့တရားကြီးရဲ့ရသရဲ့တိုက်ရင်ဗာစိတ်ပေါ်တရားကြီးရဲ့ရသရဲ့စားစီရဲ့သုံးပါးပေါင်းတာကိုဘယ်လိုခေါ်ဖာသာကြောင့်ဘယ်လိုဖြစ်တော့ကာယကြီးရဲ့ဒိဋ္ဌိဇာနဲ့တိုက်ကြောဗာစိတ်ပေါ်ကာယကြည်ရဲ့ဒုတိယရဲ့ဒုတိယစေရဲ့သုံးပါးပေါင်းတာကိုဘယ်လိုခေါ်သာသာကြောင့်ဘယ်လိုဖြစ်တော့မနောနဲ့တွေးတော်စရာနဲ့တိုက်ရင်ဗာစိတ်ပေါ်မနောရဲ့တွေးတော်စရာရဲ့တွေးတော်စိတ်ရဲ့သုံးပါးပေါင်းတာကိုဘယ်လိုခေါ်သာသာကြောင့်ဘယ်လိုဖြစ်တော့ဗာခန္ဓာအစဉ်ပဲဟုတ်ရဲ့လားဒီတော့ဖာသာတိဘာသဘောရှိတော့ဒွိဋ္ဌိတတ်တယ်ပေါင်းဆောင်တတ်တယ်စုစည်းပြီးတတ်တယ်အဲ့ဒါဖာသာရဲ့သဘောဖာသာကားရီလို့ဒွိဋ္ဌိပြီးလို့အရီလို့ပေါင်းဆောင်ပြီးလို့နော်ခံစားမှုဝရဏလေးတွေကမပေါ်ဘူးလားပေါ်လားခံစားမှုဝရဏဘယ်လိုကြောင့်ဖြစ်ဖာသာကြောင့်ဖြစ်တယ်ဒီတော့ဖာသာကြောင့်ဖြစ်တယ်ဆိုတော့ဖာသာကဘယ်နှမျိုးရှိတယ်လဲမေးရင်ဖာသာက6မျိုးရှိတယ်ဘယ်နှမျိုးရှိတော့မျက်စိကြည်ရဲ့ဆင်းရဲမြင်စိရဲ့သုံးပါးပေါင်းစုံလို့ဖြစ်တဲ့ဖာသာကတခုပြောကြည့်စမ်သုံးပါးပေါင်းစုံလို့ဖြစ်တဲ့ဖာသာကတခုနာကြည်ရဲ့အတန်ရဲ့ကြားစိရဲ့သုံးပါးပေါင်းစုံလို့ဖြစ်တဲ့ဖာသာကတခုနှာခေါင်းကြည်ရဲ့အနားရဲ့လျာကြီးရဲ့အရာသာရဲ့စားစိတ်ရဲ့သုံးပါးပေါင်းစုံလို့ဖြစ်တဲ့သာသာကတခုကာယကြီးရဲ့ဒွိဋ္ဌိရာရဲ့ဒွိဋ္ဌိစေရဲ့သုံးပါးပေါင်းစုံလို့ဖြစ်တဲ့သာသာကတခုမနောရဲ့ဒွိဋ္ဌိရာရဲ့ဒွိဋ္ဌိစေစိရဲ့သုံးပါးပေါင်းစုံလို့ဖြစ်တဲ့သာသာကတခုအားလုံးပေါင်းလိုက်တော့ဖတ်တာဗရမျိုးလေပါဠိလိုပြောရင်သက္ခုသံဖတ္တသောဒသံဖတ္တကာဏသံဖတ္တစိဝါသံဖတ္တကာယသံဖတ္တမနောသံဖတ္တပြောကြည့်စမ်းသက္ခုသံဖတ္တကာဏသံဖတ္တစိဝါသံဖတ္တကာယသံဖတ္တမနောသံဖတ္တအရိဖသကလေးကအရိလိုပေါင်းဆောင်ပေးလိုက်တဲ့အခါကျတော့ဖသရဲ့ပေါင်းဆောင်မှုကြောင့်ဝေဒနာမပြိုလားဖြစ်လားအရိဝေဒနာဘလို့ကြောင့်ဖြစ်တော့ ဖသကြောင့်ဖြစ်တယ်ဒီတော့ဖသသံပသစာဝေဒနာဖသသံပသစာဝေဒနာညမလို့ပြောလိုက်တော့ဗာလေဖသကြောင့်ဖြစ်တယ်ဝေဒနာဒီလိုပြောတာကိုဒီလိုမဟုတ်လားအဲ့တော့သကုသံပသဆိုရင်လည်းသကုသံပသစာဝေဒနာမျက်စိကြည့်ရဆင်းရမြင်စေရသုံးပါပေါင်းဆောင်လို့ဖြစ်တဲ့ဖသအဲ့ဒီဖသကြောင့်ဖြစ်တဲ့ဝေဒနာတခုဟုတ်တယ်မလားနောက်တစ်ခါနာကြည့်ရတန်ရကြားစေရသုံးပါပေါင်းဆောင်ရင်ဘာဖြစ်မလဲဖသဖြစ်မယ်အဲ့ဒီဖသကြောင့်ဖြစ်တဲ့ဝေဒနာတခုရတော့နောက်တစ်ခါနှကောင်းကြည့်ရနာစေနှကောင်းကြည့်ရနာရနာစေရသုံးပါပေါင်းဆောင်လို့ဖြစ်တဲ့ဖသအဲ့ဒီဖသကြောင့်ဖြစ်တဲ့ဝေဒနာဝေဒနာဘယ်နှမျိုးရသွားလဲဘယ်နှမျိုးရသွားပြီလဲသုံးမျိုးရသွားပြီနောက်တစ်ခါလျာကြည့်ရစာအရသာရစာစေရသုံးပါပေါင်းဆောင်လို့ဖြစ်တဲ့ဖသအဲ့ဒီဖသကြောင့်ဖြစ်တဲ့ဝေဒနာဘယ်နှမျိုးရသွားလဲနောက်တစ်ခါပါလေကာယကြည့်ရသတိညာရသတိစိတ်ရသုံးပါပေါင်းဆောင်လို့ဖြစ်တဲ့ဖသအဲ့ဒီဖသကြောင့်ဖြစ်တဲ့ဝေဒနာဘယ်နှမျိုးရသွားနောက်တစ်ခါမနောရသေးသောတရားရဲ့သေးသောจิตစီစေရဲ့သုံးပါပေါင်းဆောင်လို့ဖြစ်တဲ့ဖသာသရီဖသာကြောင့်ဖြစ်တဲ့ဝေဒနာဝေဒနာကလည်းဘယ်လိုမျိုးလဲဖသာ6မျိုးရှိတယ်လို့ဝေဒနာကလည်းပဲ6မျိုးရှိတယ်အဲဒီ6မျိုးကိုခွန်ကြီးတို့ပြန်ခွဲကြည့်လိုက်တဲ့အခါကျတော့ကောင်းတဲ့ခံစားမှုလေးဖြစ်ရင်ဘာဝေဒနာမကောင်းတဲ့ခံစားမှုလေးဖြစ်ရင်ကောင်းသည်လေးမဟုတ်မကောင်းသည်လေးမဟုတ်တဲ့ခံစားမှုလေးဖြစ်ရင်ဒီတော့ဝေဒနာတစ်မျိုးတစ်မျိုးမှာဘယ်မျိုးခွဲလဲခွဲလို့ရတော့ဘာဝေဒနာဒီတော့ဒုက္ခဝေဒနာဒုက္ခဝေဒနာအပိဓာဝေဒနာမြင်စေကြောင့်ဖြစ်တဲ့ဝေဒနာမြင်စေဖသကြောင့်ဖြစ်တဲ့ဝေဒနာ၃မျိုးကြားစေဖသကြောင့်ဖြစ်တဲ့ဝေဒနာ၃မျိုးနာစေဖသကြောင့်ဖြစ်တဲ့ဝေဒနာ၃မျိုးစားစေဖသကြောင့်ဖြစ်တဲ့ဝေဒနာ၃မျိုးတွေးသည်စေဖသကြောင့်ဖြစ်တဲ့ဝေဒနာ၃မျိုးတွေးကြောစေဖသကြောင့်ဖြစ်တဲ့ဝေဒနာ၃မျိုးအားလုံးပေါင်းတော့ဝေဒနာ18မျိုးပြန်ပြောစမ်းမြင်စေဖသကြောင့်ဖြစ်တဲ့ဝေဒနာ၃မျိုးဒုက္ခဝေဒနာသရကဘယ်လိုသဘောရှိတော့ကောင်းတဲ့အာယုံကိုခံစားတဲ့သဘောသည်ဒုက္ခဝေဒနာပြောကြည့်စမ်းနောက်တစ်ခုကောင်းတဲ့အာယုံကိုခံစားတဲ့သဘောသည်ဒုက္ခဝေဒနာနောက်တစ်ခုကောင်းသည်လေးမဟုတ်မကောင်းသည်လေးမဟုတ်တဲ့အာယုံကိုခံစားတဲ့သဘောသည်ဘုရားဒီလိုမလားကျန်လို့ဆိုရင်စကားပြန်ပြောကြည့်မယ်မျက်စိကြည့်နေစဉ်းနေတိုက်တော့ဗာစိတ်ပေါ်မယ်မျက်စိပေါ်မှာမြင်ပေါ်မယ်မျက်စိပေါ်မှာမြင်ပြက်မယ်ဘယ်လိုကမြင်တော့ဘာကိုမြင်တော့မြင်စိတ်သည်ဘယ်လိုကိုအာယုံပြုတ်ပြီးတော့ဖြစ်နေတာလဲအစင်းကိုအာယုံပြုတ်ပြီးတော့ဖြစ်နေတာเห็นมั้ยล่ะมีเสียดิสิ้นของอายุอยู่เด้มีเสียดิสิ้นของมีเน่มีเสียเยอายุนี่อสิ้นมีเสียเยอายุนี่บาละบลุก็มีน่ะเหรออสิ้นก็มีน่ะเนาะทีนี้มีเสียก็อสิ้นของอายุอยู่เด้ဆိုရင်มีเสียน้อมมาผิดแต่ภาษากาก็บลุอายุอยู่มั้ยอสิ้นก็อายุอยู่มั้ยเวทนาก็แล้วบลุก็อายุอยู่มั้ย အော်ဒီလိုတော့ဝေဒနာခံစားရခံစားရဆိုတာကမြင်စိတ်ဝေဒနာသည်ဘယ်လိုကိုခံစားမှာလဲအစင်းဆိုတဲ့အာယုံကိုခံစားမယ်ပြောကြည့်စမ်းမြင်စိတ်ဝေဒနာသည်အစင်းဆိုတဲ့အာယုံကိုခံစားရအဲ့ဒီစိတ်ဓာအာယုံကလည်းမျိုးသားခွင့်ရ3မျိုးရှိတယ်ဘယ်နှမျိုးလဲ
3
ကောင်းတဲ့အစင်းရယ်မကောင်းတဲ့အစင်းရယ်အလဲအလတ်အစင်းရယ်ဘယ်နှမျိုးပါလိမ့
်
ပြန်ပြောကြည့်စမ်းကောင်းတဲ့အဆင်းကိုခံစားတာကဘာဝေဒနာမကောင်းတဲ့အဆင်းကိုခံစားတာကအလယ်လအဆင်းကိုခံစားတာကအဝိခာဝေဒနာဝေဒနာသုံးမျိုးအဲ့ဒီနည်းနဲ့ဖြစ်တာဟုတ်ရဲ့လားဒါကြောင့်မျက်စိကနေမျက်စိကြီးနဲ့အဆင်းနဲ့တိုက်တဲ့အခါမှာမျက်စိကလေးပေါ်တဲ့မျက်စိကအဆင်းကိုအာရုံပြုတယ်မြင်စေကအစင်းကိုအယုံပြလိုက်တာနဲ့ဒီပိုင်းနဲ့အဲ့ဒီအစင်းဒီနိစ္စဆရာကောင်းတဲ့အစင်းဆိုရင်ဘာဝရဏဖြစ်မှာလဲမနိစ္စဆရာကောင်းတဲ့အစင်းဆိုရင်ဘာဝရဏဖြစ်မှာလဲအလယ်လအစင်းဆိုရင်ဘာဝရဏဖြစ်မှာလဲဝရဏဘယ်နှမျိုးဖြစ်မလဲနောက်တကနာကျင်တဲ့အတန်းနဲ့တိုက်တော့ဗာစိတ်ပေါ်မယ်ကြားစိတ်ဗမာပေါ်မယ
်
ကြားစိတ်ဗမာပြက်မယ
်
ဘလူကကြားတော့ဘာကိုကြားတော့အတန်ကိုကြားတယ်ဒီတော့ကြားစိတ်ကြားစိတ်ဆိုတာကဘလူအာယုံပြုတ်ပြီးဖြစ်နေတာတော့အတန်ကအာယုံပြုတ်ပြီးဖြစ်နေတာဒီလိုမလားကြားစိတ်ကဘလူကအာယုံပြုတ်တော့အတန်ကအာယုံပြုတ်တယ်အတန်ကအာယုံပြုတ်တာကကြားစိတ်ခွင်းတို့ယောဂီတွေဝိပဿနာရှုရမှာကအတန်လားကြားစိတ်လားကြားစေနော်ဝိပဿနာရဲ့ရှုခံကကြားစေကြားစေရဲ့အာယုံကအတန်ဒီလိုသွားတာကိုပြန်ပြောကြည့်စမ်းဝိပဿနာရဲ့အာယုံကကြားစေကြားစေရဲ့အာယုံကအတန်ကြားစေကအတန်ကအာယုံပြီးနေတော့ဝိပဿနာရှုတဲ့နေရာမှာလည်းပဲအတန်ကိုရှုလို့ရတယ်လို့ထင်နေတာကိုနော်တကယ်တမ်းကျတော့ဝိပဿနာရှုတော့အတန်ရှုရမလားကြားစေရှုရမလားဟုတ်ပြီနာကျင်တဲ့တန်နဲ့တိုက်တော့ဗာစိတ်ပေါ်မယ
်။
ဈာစိတ်ဗမာမိပေါ်မယ
်။
ဗမာမိပြက်မယ
်။
ဘယ်သူကကြားတော့။ဘာကိုကြားတော့
။
ဈာစိတ်ကဈာစိတ်ရဲ့အာယုံကဘယ်လိုပါလိမ့
်
။ဈာစိတ်ကအတန်ကိုအာယုံပြုတယ်ဆိုရင်ဈာစိတ်နောက်မှာဖြစ်တဲ့ဖသဖသကလည်းဘယ်လိုအာယုံပြုမယ
်
။အတန်ကိုအာယုံပြုမယ်။ဖသရဲ့နောက်မှာဖြစ်တဲ့ဝေဒနာကလည်းဘလူအာယုံပြုမယ
်
အတန်ကအာယုံပြုမယ်ဒီလိုမလားဒီတော့အတန်ကအာယုံပြုပြီးတော့ကြားစိတ်ပေါ်တယ်အတန်ကအာယုံပြုပြီးတော့ဖသပေါ်တယ်အတန်ကအာယုံပြုပြီးတော့ဝေဒနာပေါ်တယ်အဲ့ဒီတန်ကလည်းမျိုးစားခွင့်ရင်ဘယ်လိုမျိုးရမှာလဲဘလူတွေတော့ကောင်းတဲ့အတန်ရဲ့မကောင်းတဲ့အတန်ရဲ့အလဲအလတ်အတန်ရဲ့ဘယ်လိုမျိုးပါလိမ့
်
ကောင်းတဲ့အတန်လေးကြားရင်ဘာဝရဏပေါ်မယ
်
မကောင်းတဲ့အတန်ကြားရင်ဘာဝရဏပေါ်မယ
်
အလယ်လက်အတန်လေးကြားရင်ဘာဝရဏပေါ်မယ်အဝိခာဝရဏပေါ်မယ်နော်ဝိပဿနာရှုတဲ့ယောဂီပုဂ္ဂိုလ်တယောက်ဒီအတန်အာယုံပြုရမှလားဝေဒနာလေးအာယုံပြုရမှလားဝေဒနာအာယုံပြုရင်ဝေဒနာနိပတနာကြားစိတ်အာယုံပြုရင်စိတ်ဓာတ်ဥပဒနာဒီလိုမလားဝေဒနာအာယုံပြုရင
်
ကြားစိတ်အာယုံပြုရင်အဲဒီကြားစိတ်ဒီဗမာမိနာကြည်မာမိနာကြည်ဒီယုံလားနံလားအဲဒီနာကြည်ဆိုတဲ့ယုတ်ကိုအာယုံပြုရင်ကာယဉ္စဥပဒနာသတိပဋ္ဌာန်ဒီလိုမလားနာကြည်ကိုအာယုံပြုရင်ဝေဒနာအာယုံပြုပြီးတော့ရှုရင
်
ကြားစိတ်ကိုအာယုံပြုပြီးတော့ရှုရင်စိတ်ဓာတ်ဥပဒနာနော်အဲ့ဒီတော့အဲ့ဒီဝေဒနာကလည်းအာယုံအားလျော်စွာဘယ်နှမျိုးရှိတော့ဘယ်နှမျိုးရှိတော့ဘာဝေဒနာတွေတော့ဒုက္ခဝေဒနာဒုက္ခဝေဒနာသုခဝေဒနာဝေဒနာဘယ်နှမျိုးတော့သရကနှကောင်းခြင်းနဲ့နန်းနဲ့တိုက်တော့ဗာစိတ်ပေါ်လဲနန်းစိတ်ဗမာပေါ်လဲနန်းစိတ်ဗမာပြက်တယ
်
ဘုလူကနန်းတော
်
ဘာကုဏ္ဏတော
်
အနတ်ကုဏ္ဏနဲ့ဒီတော့နန်းစိတ်ဒီဘုလူကအယုံပြုတော့ အနံ့ကိုအာယုံပြုပြီးတော့ဖြစ်တယ်။နာဇိနာမှာဖြစ်တဲ့ဖသကလည်းဘလို့အာယုံပြုတော့အနံ့ကိုအာယုံပြုတဲ့ဖသနာဘလို့ဖြစ်တော့ဝေဒနာကလည်းဘလို့အာယုံပြုမယ်အနံ့ကိုအာယုံပြုမယ်အနံ့ကဘယ်နှမျိုးရှိတော့အနံ့၃မျိုးရှိတယ်ဘာနဲ့နေတော့ကောင်းတဲ့အနံ့ရယ်မကောင်းတဲ့အနံ့ရယ်အလယ်လတ်အနံ့ရယ်ဘယ်နှမျိုးတော့အနံ့၃မျိုးရှိတဲ့အတွက်ဝေဒနာကလည်းဘယ်နှမျိုးလဲဘာဝေဒနာတွေတော့ကောင်းတဲ့နာလေးရှူရှားရင်ဘာဝေဒနာမကောင်းတဲ့နာကိုရှူရှားရင်ဘာဝေဒနာအလယ်လတ်နာလေးရှူရှားရင်ဘာဝေဒနာအဝိခာဝေဒနာသာတကလျာကြီးနဲ့အရသာနဲ့တိုက်ရင်ဘာစိတ်ပေါ်သာတိပမာပြင်ပေါ်မယ်သာတိပမာမိပြက်မယ်ဘလူကစားတော့ဘာကိုစားတော့အရသာကိုစားတယ်ဟုတ်ရလားအဲ့ဒီတော့စားစိတ်ဒီဘာကိုအာယုံပြုတ်ပြီးတော့ဖြစ်နေတာလဲအရသာကိုအာယုံပြုတ်ပြီးတော့ဖြစ်နေတာစားစိတ်ကမှရသာအာယုံပြုတ်တယ်ဆိုရင်သူနောက်မှာဖြစ်တဲ့ဖသကလည်းဘလို့အာယုံပြုတ်မယ်သူနောက်မှာဖြစ်တဲ့ဝေဒနာကလည်းဘလို့အာယုံပြုတ်မယ်ဝေဒနာကလည်းရသာအာယုံပြုတ်မယ်အရသာအာယုံပြုတ်တော့ဝေဒနာဘယ်နှမျိုးဖြစ်မယ်ဘာကြောင့်ပါလဲအရသာလေးက3မျိုးဖြစ်လို့ဘာကြောင့်ပါလဲအရသာ3မျိုးကဘယ်လိုတွေတော့ကောင်းတဲ့အရသာမကောင်းတဲ့အရသာအလယ်လတ်အရသာအဲဒီအရသာ3မျိုးကိုအာယုံပြုနေတဲ့ဝေဒနာကလည်းဘယ်နှမျိုးတော့ကောင်းတဲ့အရသာကိုခံစားရင်မကောင်းတဲ့အရသာကိုခံစားရင်အလယ်လတ်အရသာကိုခံစားရင်ဝေဒနာ3မျိုးဖြစ်ပါတယ်နော်ကျွန်တော်တကားကြတော့ကာယကြီးနဲ့ဒွိဋ္ဌိဉာဏ်နဲ့တိုက်ရင်ဗာစိတ်ပေါ်တော့ဒွိဋ္ဌိစိတ်ပေါ်တယ်ဗာစိတ်ပေါ်တော့ဒွိဋ္ဌိစိတ်ပမာမိပေါ်မယ်ဒွိဋ္ဌိစိတ်ပမာမိပြက်မယ်ကာယကြီးမှမိပြက်မယ်ဘယ်လိုကဒွိဋ္ဌိတော့ဒွိဋ္ဌိစိတ်ကဒွိဋ္ဌိတာဘာကိုဒွိဋ္ဌိတော့ဒွိဋ္ဌိရာအာယုံကိုဒွိဋ္ဌိတယ်ဒီလိုမလားဒွိဋ္ဌိအာယုံကလေးကိုအာယုံပြုတ်ပြီးတော့ဒွိဋ္ဌိစိတ်ကလေးဖြစ်နေတာဒါကိုပြောတာနော်ဒွိဋ္ဌိစိတ်ကလေးဖြစ်နေတယ်ဆိုတော့ဒွိဋ္ဌိစိတ်ကဘလို့အာယုံပြုတ်တော့ဒွိဋ္ဌိရာကိုအာယုံပြုတ်တယ်ဒီတော့ဒွိဋ္ဌိစိတ်နောက်မှဖြစ်တဲ့ဖသကလည်းဘလို့အာယုံပြုတ်တော့ဖသနောက်မှဘလို့ဖြစ်တော့ဝေဒနာကလည်းဘလို့ကိုအာယုံပြုတ်တော့ဒွိဋ္ဌိရာအာယုံကလေးကိုအာယုံပြုတ်တယ်နော်ဒွိဋ္ဌိရာအာယုံကအချင်းချင်းဘယ်နှမျိုးတော့ဘာတွေတော့ကောင်းတဲ့ဒွိဋ္ဌိရာမကောင်းတဲ့ဒွိဋ္ဌိရာအလယ်လတ်ဒွိဋ္ဌိရာဘယ်နှမျိုးပါလဲဟောဒုက္ခသုံးမျိုးဖြစ်တဲ့ဒုက္ခအာယုံပြုတ်ပြီးတော့ဖြစ်နေတဲ့ဝေဒနာလေးကလည်းဘယ်နှမျိုးတော့ဘယ်လိုတွေပါလဲဒုက္ခဝေဒနာဒုက္ခဝေဒနာအဘိဓါဝေဒနာဒါကပါဠိတော်နေ့တိုင်းပြောတာနော်တင်းညုံနည်းနဲ့ပြောတာမဟုတ်ဘူးဟုတ်တယ်မလားပါဠိနဲ့ပြောနေတာလေပါဠိတော်နည်းနဲ့ကဲကောင်းမိတာဖြစ်ရင်တွေးရည်ရာယုံကလေးပါယုံပြည့်ပြန်တော့လည်းပဲဝေဒနာဘယ်နှမျိုးဖြစ်တော့သုံးမျိုးဖြစ်တာပါပဲတဲ့အဲ့ဒီဝေဒနာကလည်းဘယ်လိုပါယုံပြုတော့သာသာကလည်းဘယ်လိုပါယုံပြုတော့တွေးရည်စိတ်ကလည်းဘယ်လိုပါယုံပြုတော့ဒွိဋ္ဌိဉာဏ်ကိုအာယုံပြုတယ်ဒီလိုမလားအဲ့တော့ဒွိဋ္ဌိစိတ်ကလေးကိုရှုရင်ဘာနုပဒနာဖြစ်မယ်ဝေဒနာလေးကိုရှုရင်ကာယကြည်ယုံကလေးကိုရှုရင်ကာယနုပဒနာသဘောတရားလေးရှုရင်ဓမ္မနုပဒနာဒီလိုမလားတရကမနောနဲ့ဒွိတော်စရာနဲ့တိုက်ရင်ဘာစိတ်ပေါ်မယ်ဒွိတော်စိတ်ပေါ်မယ်ဒွိတော်စိတ်ဗမာပေါ်မယ်ဒွိတော်စိတ်ဗမာပြက်မယ်ဘုလိုကဒွိတော်ဘာကိုဒွိတော်ဒွိတော်စရာအယုံကိုဒွိတယ်ဒွိတော်စိတ်ကမှဒွိတော်စရာအယုံကိုဒွိနေတဲ့ဆိုရင်သူနာမှာဖြစ်တဲ့ဖသကလည်းဘုလိုကယုံပြီတော့သူနာကဖြစ်တဲ့ဝေဒနာကလည်းဘုလိုကယုံပြီတော့အဲ့ဒါဒွိတော်စရာအယုံလေးကိုအယုံပြီပြီးတော့ဖြစ်တဲ့ဝေဒနာသည်ဘယ်နှပါဖြစ်မှာလဲဘာဝေဒနာတွေတော့ဒုက ္ခဝေဒနာဒုက္ခဝေဒနာအဝိကာဝေဒနာကောင်းတဲ့တွေ့သည့်ဇာတိတွေ့သည့်ယင်ဘာဝေဒနာမကောင်းတဲ့တွေ့သည့်ဇာတိတွေ့သည့်ယင်ဘာဝေဒနာအလယ်လသဘောလေးတွေ့သည့်ယင်ဘာဝေဒနာအဝိကာဝေဒနာဒီလိုမလားအဲ့ဒါအာယုန်တကုအာယုန်တကုမှာဝေဒနာဘယ်နှမျိုးစီဖြစ်တော့အာယုန်က6ပါးတော့ဝေဒနာဘယ်နှပါးလဲဝေဒနာ18ပါးဖြစ်တယ်အဲ့ဒါတွေဒီတရားတရားတွေလားပြိဿုပ္ပန်ခန္ဓာလေးတွေလားပြိဿုပ္ပန်ခန္ဓာပြိဿုပ္ပန်ခန္ဓာဖြစ်နေတဲ့အစဉ်ဒါကြောင့်မလို့ပြိဿုပ္ပန်ခန္ဓာဖြစ်စဉ်ဘယ်လိုခေါ်ပါလဲပြိဿုပ္ပန်ခန္ဓာဖြစ်စဉ်ကိုတရားခေါ်တာလားပရိစ္ဆသမုပ္ပါဒ်လို့ခေါ်တာလားဇာလို့ပြောတော့ပါလေပရိစ္ဆသမုပ္ပါဒ်မြန်မာလို့ပြောတော့ပြိဿုပ္ပန်ခန္ဓာဖြစ်စဉ်ဇာလို့ပြောတော့ညမလုံးပြောတော့ပြိဿုပ္ပန်ခန္ဓာဖြစ်စဉ်ဒီလိုမလားခန္ဓာဖြစ်စဉ်ပရိစ္ဆသမုပ္ပါဒ်ဇဝတ်တစ်ခုလုံးကိုခြုံငုံပြီးတော့ကြည့်မယ်ဆိုရင်အတိတ်လည်းပါတယ်အနာဂတ်လည်းပါတယ်ပြိဿုပ္ပန်လည်းပါတယ်အခုဘုန်းကြီးတို့ပရိသတ်တွေကိုဘုန်းကြီးကပြောနေတာကဝိပဿနာရှုဖို့ရတဲ့ရှုကံလေးရွေးပြောနေတာမဟုတ်လားအဲ့တော့တိတ်လားအနာဂတ်လားပြိဿုပ္ပန်လားအတိတ်ခန္ဓာရှုရမလားအနာဂတ်ခန္ဓာရှုရမလားပြိဿုပ္ပန်ခန္ဓာရှုရမလားပြိဿုပ္ပန်ခန္ဓာရှုဒီလိုမလားပြိဿုပ္ပန်ခန္ဓာဆိုတာဘယ်လိုခန္ဓာပါလဲအခုကြောက်တဲ့ဆန်လို့အခုပေါ်တဲ့ခန္ဓာဒီပြိဿုပ္ပန်ခန္ဓာပြောကြည့်သမအောင်ပြိဿုပ္ပန်ခန္ဓာဒီလိုမလားအခုမှမျက်စိကလေးဖွင့်ကြည့်လိုက်ရင်မျက်စိပေါ်တယ်မျက်စိဖြစ်ပြီးတော့ဖသဖြစ်တယ်ဖသဖြစ်ပြီးတော့ဝေဒနာဖြစ်တယ်ဝေဒနာကဘယ်နှမျိုးလဲဘာဝေဒနာတွေတော့ဒါကလေးစွန့်လိုက်တာနဲ့တပြိုင်တည်းဈာစိတ်ပေါ်မယ်ဈာစိတ်ဖြစ်ရင်ဖသဖြစ်မယ်ဖသဖြစ်တော့နှာခေါင်းလေးနဲ့ရှူရှာရင်ဗာစိတ်ဖြစ်မယ်နာစိတ်ဖြစ်ရင်ဖသဖြစ်မယ်ဖသဖြစ်ရင်တရားလေးနဲ့ရတာတွေးကြည့်လိုက်တာနဲ့တပြိုင်တည်းဗာစိတ်ဖြစ်မယ်ဈာစိတ်ဖြစ်ရင်ဖသဖြစ်တော့ကာယကျင်နဲ့ဒုတိယနဲ့တွေးကြည့်လိုက်တာနဲ့ဗာစိတ်ဖြစ်မယ်ဒုတိယစိတ်ဖြစ်ရင်ဘယ်လိုဖြစ်မလဲသတ္တဖြစ်ရင်ဘယ်လိုဖြစ်မလဲမနှောနဲ့တွေးတော့ဇာနဲ့တွေးလိုက်တာနဲ့တပြိုင်နဲ့ဗာစိတ်ဖြစ်မယ်တွေးတော့စိတ်ဖြစ်ရင်ဘယ်လိုဖြစ်တော့သတ္တဖြစ်တော့ဒါပြိဿုပ္ပါခန္ဓာဖြစ်စေဒီလိုမလားမနေ့တော့ကဖြစ်တာလားတနေ့တော့ကဖြစ်တာလားအခုဖြစ်တာလားမနေ့တုန်းကဖြစ်တာမလို့ခြင်းဘူးတနေ့တုန်းကဖြစ်တာလည်းမလို့ခြင်းဘူးဝိပဿနာရှုလို့ရလို့လားမရလို့လားဝိပဿနာတကယ်ရှုရမှာကအခုလောလောဆယ်ပေါ်တဲ့ပြိဿုပ္ပန်တော်မှာအခုလောလောဆယ်ပေါ်တဲ့ပြိဿုပ္ပန်ခန္ဓာအခုကြည့်ရင်အခုမြင်တယ်အခုမြင်တဲ့ခန္ဓာဒီလိုမလားအခုနားထောင်ရင်အခုကြားတယ်အခုကြားတဲ့ပေါ်တဲ့ခန္ဓာဒါပြောတာနော်အခုကြည့်ရင်အခုမမြင်ဘူးလားမြင်လားအခုမြင်စေပေါ်တဲ့ခန္ဓာအခုကျနာတော်ရင်ကိုမကြားဘူးလားကြားလားအခုကြားတယ်ပေါ်တဲ့ခန္ဓာအဲ့ဒီခန္ဓာကိုရှုနော်အဲ့ဒီခန္ဓာကိုရှုသတော့ပရိစ္ဆသမုပ္ပါဒ်နည်းနဲ့ကြောလိုက်တော့ဝိညာဉ်နာယောသာလယရဏခန္ဓာဝိညာဏအနပါဖြစ်တော့ဝိညာဏကစိတ်လားစိတ်သိမ့်လားစိတ်ဖြစ်တယ်ဝိညာဏကဘာတယ်လဲဝိညာဏစိတ်ကလေးဖြစ်ရင်သူ့ချင်းဖြစ်တာလားစိတ်သိမ့်ပါဖြစ်တာလားနန္ဒရာကစေတသိက်နန္ဒရာကစေတသိက်ဝိညာဉ်ကစေတသိက်နံကစေတသိက်မှတ်ထားနော်ဝိညာဉ်ကဘာလဲနံကဘာပါလဲယောကတော့ယုတ်အာလုံးပေါင်းလိုက်တော့ဝိညာဏယုတ်ဆိုတာဘယ်လိုတွေတော့စိတ်ရဲ့စေတသိက်ရဲ့ယောက်ရဲ့ပြန်ပြောစိတ်ရဲ့စေတသိက်ရဲ့ယောက်ရဲ့ဒီလိုမလားဒီဘက်ကိုကြည့်တော့သလာယတနာသရာလဲဘယ်လိုနဲ့ဘယ်လိုပါလိယုံနေစိတ်ဘယ်လိုနဲ့ဘယ်လိုတော့သာသာကလည်းပဲတခြားလားစတသိက်လားဝရဏကလည်းတခြားလားစတသိက်လားအချင်းချောလိုက်တော့စိတ်ရဲ့စတသိက်ရဲ့ယုံအကျေပွားလိုက်တော့ဝိညာဉ်ဉာဏ်ယုံသလာယတနာသာသာဝရဏဝိညာဉ်သရာကဘာတွေတော့နာသရာကယောက်သရာကသာလယရဏသရာကယောက်နဲ့ သိသဒ္ဒသရာကသိတသိဝရဏသရာကသိတသိအာလုံးပေါင်းလိုက်တော့စိတ်ရဲ့သိတသိရဲ့ရုပ်ရဲ့အဲ့ဒါကိုပဲပရိစ္ဆေသမုပ္ပါဒီနဲ့တရား၅မျိုးမပြဘူးလားပြတာဘယ်လိုတွေပါလဲဝိညာဉ်ဉာဏ်ရောသလာယရဏသလာဝိရဏဒီလိုမှလားအရိယာ၅မျိုးကဗိဓမာနိနဲ့ခန္ဓာမီပြေးလိုက်တဲ့အခါကျတော့ဝိညာဉ်ဆိုတဲ့စိတ်ကဘာခန္ဓာနာဆိုတဲ့စိတ်တိတ်ကဘာခန္ဓာပြန်ပြောဝိရဏခန္ဓာပညာခန္ဓာသင်္ခါရခန္ဓာယောကဘာခန္ဓာသလာယရဏကဘာခန္ဓာရုပ်မဲ့ခန္ဓာနဲ့ဝိညာဉ်နဲ့ခန္ဓာသတ္တကဘာခန္ဓာသင်္ခါရခန္ဓာဝိရဏကဘာခန္ဓာဒီတော့ဗိဓမာနီးနဲ့ကြည့်လိုက်တော့လေခန္ဓာဘယ်နှပါလဲခန္ဓာတွေတော့ရုပ်မဲ့ခန္ဓာဝိရဏခန္ဓာသင်္ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာဝိပဿနာရှုတော့စောစောတုန်းကဖြစ်ခဲ့တဲ့ခန္ဓာတွေရှုရမှာလားအခုပေါ်စေခန္ဓာရှုရမှာလားမြင်ရင်မြင်စေကာလပေါ်တဲ့ခန္ဓာခန္ဓာဘယ်နှပါလဲမြင်စေကာလမှာပေါ်တဲ့ခန္ဓာဘယ်နှပါလဲဒါတော့မြင်စေခန္ဓာ၅ပါးဒီလိုမလားကြားစေကာလမှာခန္ဓာဘယ်နှပါပေါ်မယ်နာစေကာလမှာခန္ဓာဘယ်နှပါပေါ်မယ်သားစေကာလမှာခန္ဓာဘယ်နှပါပေါ်မယ်ဖြင်းနေစေကာလမှာခန္ဓာဘယ်နှပါပေါ်မယ်တွေးတော်စေကာလမှာခန္ဓာဘယ်နှပါပေါ်မယ်တောက်တန်နည်းနဲ့ပြောရင်ဘယ်လိုတွေတော့ဝိညာဉ်ဉာဏ်ယောအဘိဓမ္မာနည်းနဲ့ပြောရင်ဘယ်လိုတွေတော့အဲ့ဒီခန္ဓာတွေရှုရမှာပဲဒီလိုမလားအဲ့ဒီခန္ဓာတွေထဲမှာယုတ်ကိုရှုရင်ဘာနုပဒနာဝရဏရှုရင်စိတ်ကိုရှုရင်တရားလုံးတွေပေါင်းပြီးတော့ရှုရင်ပြန်ပြောယုတ်ကိုရှုတာကကာယနုပဒနာဝေဒနာရှုတာကဝေဒနာနုပဒနာစိတ်ကိုရှုတာကစိတ်ဓာတ်နုပဒနာတရားအလုံးကိုပေါင်းပြီးတော့ရှုတာကဓမ္မနုပဒနာတရားအလုံးပေါင်းလိုက်တယ်ဆိုတော့ဓမ္မသဘောဖြစ်သွားတာပေါ့ပြောလို့လည်းမခေါ်တော့ဘူးဝေဒနာလို့လည်းမခေါ်တော့ဘူးဘယ်လိုခေါ်မလဲဓမ္မလို့ခေါ်တယ်ဒီလိုမလားကြံပြန်ပြောပါဦးယောဂကိုရှုတာကဆိုရှုတာကဓမ္မနုပဒနာတရားလုံးကိုပေါင်းပြီးတော့ရှုလိုက်တော့စိတ်လိုလည်းနာမတိကြမတတ်တော့ဝိရဏလိုလည်းနာမတိကြမတတ်တော့ဘူးအားလုံးဒီသဘောတရားလေးပဲသဘောတရားလေးပဲသဘောသရာကပါဠိလိုဓမ္မမြန်မာလိုသဘောဟုတ်တယ်မလားသဘောတရားတရားသဘောဒီလိုပဲနော်ဟုတ်ပြီဒါဖြင့်သတိပဋ္ဌာန်ဗရမနဲ့ရှုရမှာလေဘာနည်းဘာသတိပဋ္ဌာန်နေတော့သင်္ခါကလေးဆိုလိုက်ကာယဝေဒနာစိတ်တဓမ္မသီလဝါမัจจသတိပဋ္ဌာနာကာယဝေဒနာစိတ်တဓမ္မသီလဝါမัจจသတိပဋ္ဌာနာကာယဝေဒနာစိတ်တဓမ္မသီလဝါမัจจသတိပဋ္ဌာနာသတိပဋ္ဌာန်မျိုးနဲ့ရှင်းရမှာလဲဘာကိုရှင်းတာကာယနုပဒနာလဲဘာကိုရှင်းတာဝေဒနာနုပဒနာလဲဘာကိုရှင်းတာစိတ်ဓာတ်နုပဒနာလဲဘလို့ရှင်းရင်ဓမ္မနုပဒနာလဲတရားလုံးကိုရှုတာကဓမ္မနုပဒနာဒီလိုမလားအနုပဒနာဘယ်လိုမျိုးလဲအဲ့ဒီလေးမျိုးတော့မှာယောဂကိုရှုရင်ကာယနုပဒနာလင်္ကာဆိုလိုက်ပါ ယောဂုံရှုကြည
်
ပတ္တိခောဝိကာယ ानु ပတနာယောဂုံရှုကြည
်
ပတ္တိခောဝိကာယ ानु ပတနာယောဂုံရှုကြည
်
ပတ္တိခောဝိကာယ ानु ပတနာယောဂုံရှုတာဒီဘာ ानु ပတနာတော
်
ကာယ ानु ပသနာယောဂဘယ်နှပါးရှိတော့28ပါးရှိတယ်ဒီလိုမလားလူတယောက်မှာယောဂပေါင်း28ပါးရှိတယ်အဲဒီ28ပါးထဲမှာထင်ရှားတဲ့မဟာဘုံကြီးကဘယ်နှပါးတော့ဘသူတွေပါလဲပရဝီတံအာဘောဓံသီသောဓံဝါယောဓံပြန်ပြောပရဝီဓာတ်ဒီဘာသဘောရှိတော့သီသောဓဘာသဘောရှိတော့ကုရေဤတဲ့သဘောရှိတယ်အာဘောဓဘာသဘောရှိတော့ယုံသီးတဲ့သဘောဖွယ်သီးတဲ့သဘောရှိတယ်ဝါယောဓဘာသဘောရှိတော့သောက်ကန်တဲ့သဘောရွေရှားတဲ့သဘောရှိတယ်နောက်ထောင်နာနာရာကျင်းနာခိုက်တာခဲ့တာဒီဘယ်သဘောထဲမှာထဲမယ်ပရမီတာထဲမှာထဲမယ်ဒီလိုမလားအဲ့ဒီဓာတ်သဘောလေးမျိုးကိုရှုရင်တရားရှုတာလားယောဂကိုရှုတာလားယောဂကိုရှုတာနော်ယောဂုံရှုရင်ဘာနုပသနာယောဂုံရှုကြည
်
မတ္တတိခောဝိကာယ ानु ပသနာဝေဒနာကိုကြည
်
မတ္တတိခောဝိဝေဒနာ ानु ပသနာဝေဒနာကိုကြည
်
မတ္တတိခောဝိဝေဒနာ ानु ပသနာဝေဒနာရှိရင်ဘာနုပသနာဖြစ်တော့ဝေဒနာကအချင်းကျော်ဘယ်နှမျိုးလဲ3မျိုးအကျယ်ပွားလိုက်တော့18မျိုးအချင်းကျော
်
အကျယ်ပွားလိုက်တော့18မျိုးဒါလည်းပါဠိတော်နည်းရပြောတာနော်သင်္ချုံစကားနဲ့ပြောတာမဟုတ်ဘူးကံကံမီအချင်းကျော်3မျိုးကဘယ်လိုတွေလဲတော့ဒုက္ခဝေဒနာဒုက္ခဝေဒနာပပိကဝေဒနာဘယ်လိုခံစားတာကဒုက္ခဝေဒနာလဲနော်သဘာဝကောင်းခြင်းကောင်းမကောင်းခြင်းတွေကိုယ်စိတ်ထဲမှာကောင်းတယ်လို့ထင်ရင်ကောင်းတယ်လို့ထင်ပြီးတော့ခံစားရင
်
မကောင်းဘူးလို့ထင်ပြီးတော့ခံစားရင
်
အမှုမဲ့မမဲ့နေလိုက်ရင
်
အော်တရားလေးထိုင်လဲတော့နားတဲ့သဘောလေးထုံတဲ့သဘောလေးမပေါ်ဘူးလားပေါ်လားနည်းနည်းလေးနားတော့မိမိစိတ်ထဲမှာနားတယ်လို့သတ်မှတ်တာလားမနာဘူးလို့သတ်မှတ်တာလားနည်းနည်းလေးတော့နားတယ်ဒါပေမဲ့လို့ခံစားနေတယ်ခန္ဓာနေတဲ့အခါကျတော့စိတ်ထဲမှာနာတယ်လို့သတ်မှတ်တာလားမနာဘူးသတ်မှတ်တာလ
ား
မနာဘူးလို့သတ်မှတ်တယ်ဒီလောက်ကတော့ကိစ္စမရှိဘူးဒါမနာဘူးဒီလိုမလားတကယ်ကြတော့မနာဘူးလားနာတာလားနာတာပဲနာပြီမဲ့လို့ခံစားနေတယ်မလားခန္ဓာနေတဲ့အခါကျတော့စိတ်ထဲမှာနာတယ်လို့သတိထားတာလားမနာဘူးလို့သတိထားတာလားမနာဘူးလို့ပဲသတိထားလိုက်တာပဲအဲဒီလိုဆိုရင်ဘာဝရဏလေးဖြစ်နေတော့ဘုကဝရဏလေးဖြစ်နေတယ်နော်နဲနဲလေးနာတယ်မသိတာဘူးဒုက္ခဝေဒနာဘာဖြစ်လို့တော့စိတ်ထဲမှာနာတယ်လို့သဘောမထားဘူးနဲနဲလေးနာလာတယ်မခံနိုင်ဘူးမခံနိုင်တော့ဘာဝေဒနာလေးဖြစ်တော့ဒီတော့ခံလာတဲ့သဘောလေးကိုခံစားရင
်
ဒုက္ခဝေဒနာမခံလာတဲ့သဘောကိုခံစားရင
်
စိတ်ဓာတ်ကိုခံစားရင
်
မစိတ်ဓာတ်ခံစားရင
်
သဘာဝကောင်းခြင်းကမကောင်းခြင်းနေကြိုက်ရင်ဒုက္ခဝေဒနာမကြိုက်ရင
်
ဒုက္ခဝေဒနာဒီလိုလဲရှိတယ်နော်ကောင်းတာခံစားဒုက္ခဝေဒနာလို့ဒီလိုတည်းသိကြီးလောက်တွဲမနေနဲ့ဒါကစကားဖြင့်ရေပုံရပြောတာဟုတ်တယ်မလားရေပုံရကတော့ဘယ်လိုပြောမလဲကောင်းတာခံစားရင
်
မကောင်းတာခံစားရင
်
ကောင်းခြင်းကမကောင်းခြင်းနဲ့ကိုကြိုက်ရင်ဘာဝေဒနာဖြစ်မယ
်
ကိုမကြိုက်ရင
်
ဒုက္ခဝေဒနာဖြစ်မယ်သဘာဝနာကျင်တာမနာကျင်တဲ့ဒုက္ခဖြစ်ကပြုထားလိုက်မယ်အမှုမဲ့မှတ်မဲ့နေလိုက်မယ်ဆိုရင
်
ဒုက္ခဝေဒနာဒီလိုမလားဒီတော့နာတဲ့သဘောလေးပေါ်လာတယ်နည်းနည်းလေးနာလာတယ်နည်းနည်းလေးထုံလာတယ်ဒီလောက်ကတော့ကိစ္စမရှိဘူးခံစားနေတယ်အဲ့ဒီအချိန်မှစကနေမချမ်းသာဘူးလားချမ်းသာနေလားဘာဝေဒနာဖြစ်တော့နည်းနည်းလေးဖြစ်လာတော့စိတ်တွေမဆင်းရဲဘူးလားဆင်းရဲလားဘာဝေဒနာဖြစ်တော့
မိမိစိတ်ကတရားကိုအာယုံပြုတ်ပြီးတော့သူ့ကိုပြင်ကပြုတ်ထားလိုက်မယ်ဆိုရင်သူ့ကိုသတိရသေးလားဘာဝရဏဖြစ်တော့ဘုပ္ပခာဝရဏဒီလိုရှိတာကိုအဲ့ဒီတော့ဘလုံးနည်းနဲ့ပဲခံစားခံစားခံစားရမှန်သမျှဒီဝေဒနာအဲ့ဒီဝေဒနာကိုရှုရင်ဘာနိဗ္ဗာန်လားဖြစ်မယ်ဝေဒနာနိဗ္ဗာန်လားဖြစ်မယ်စိတ်ကိုရှုရင်ဘာဝေဒနာအဘာနိဗ္ဗာန်စိတ်ဓာနိဗ္ဗာန်ဒီလိုမလားဆုံးလိုက်စိတ်ကိုရှုကြည
်
မတ္တိခေါ်ပြီးစိတ်ဓာနိဗ္ဗာန
်
စိတ်ကိုရှုကြည
်
မတ္တိခေါ်ပြီးစိတ်ဓာနိဗ္ဗာန
်
စိတ်ကဘာသဘောရှိတော့ဘာကိုသိတော့အာယုံကိုသိတာဘာကိုသိလဲအမြင်အာယုံကြအာယုံနာအာယုံတွေ့ရရတာအာယုံတွေ့ရရအာယုံတွေ့ရအာယုံအာယုံအမျိုးမျိုးကိုမသိဘူးလားသိနေလားသိတာမှန်တယ်ရသည်စိတ်မြင်တယ်လို့သိတယ်ကြားတယ်လို့သိတယ်နားတယ်လို့သိတယ်အရတာကိုသိတယ်တွေ့ရရကိုသိတယ်တွေ့တော့ရကိုသိတယ်သိတာမှန်တယ်သည
်
စိတ်ကောင်းတယ်လို့သိတယ်မကောင်းဘူးလို့သိတယ်သိတာမှန်တယ်သည
်
ကြီးကြီးနေနေဖြစ်တယ်လို့သိတယ်ထိုင်နေမှန်းမှန်းလို့သိတယ်သိတာမှန်တယ်သည
်
စိတ်ချမ်းသာနေတယ်စိတ်ဆင်းရဲနေတယ်စိတ်ချမ်းသာတယ်လို့သိတယ်စိတ်ဆင်းရဲတယ်လို့သိတယ်သိတာမှန်သမျှသည
်
စိတ်ဒါစိတ်ပဲပေါ်ပေါ်ပေါ်လာတဲ့စိတ်ကိုမလုပ်ရမှာလဲရှုကြည့်ရမယ်ဒါကပဲသိသိသိတဲ့စိတ်ကိုမလုပ်ရမှာလဲအဲ့ဒီစိတ်ကိုရှုရင်ဘာနိဗ္ဗာန်ဖြစ်မယ
်
ဘယ်ကြောင့်နိဗ္ဗာန်ဖြစ်မယ်ဒီတော့မိမိစိတ်ထဲမှာဘာစိတ်ကလေးပဲပေါ်ပေါ်ဘာစိတ်လေးပဲပေါ်ပေါ်ပေါ်တဲ့သိကိုကြည့်တတိနေနဲ့ကြည်၊သမာဓိနေနဲ့ကြည်၊ပညာနေနဲ့ကြည်အဲဒီလိုကြည့်ရင်ဗာနိပဒနာဖြစ်မှာလေအားလုံးခြုံငုံပြီးတော့ဓမ္မသဘောတရားကိုပဲဥတည်ကြည့်မယ်ဆိုရင်ဗာနိပဒနာတော့ဓမ္မသဒ္ဒတရားလားသဘောတရားလေးလားဆိုလိုက်သဘောကိုကြည
်
မတ္တတိခေါ်ပြီးဓမ္မနိပဒနာသဘောကိုကြည
်
မတ္တတိဓမ္မနိပဒနာစိတ်ကိုရှုလဲစိတ်လို့စိတ်ထဲမှာသဘောမထားတော့ဘူး။အော်ဒါသဘောတရားလေးတစ်ခုပဲ။သိတာလဲသဘောတရားလေးပဲမဟုတ်လား
။
ခံစားတာလဲဒါလည်းသဘောတရားလေးပဲ။ဖောက်ပြန်နေတာလဲပူနေတာလဲသိနေတာလဲနားနေတာလဲကျင်နေတာလဲပဲထောင်နေတာလဲရွေးရှားနေတာလဲအားလုံးဒီသဘောတရားလေးတွေရှိတယ်ဒီလိုမလားဒီလိုရောက်မှလည်းသဘောတရားလေးရှိတာပဲဝိရဏလည
်း
သဘောတရားလေးရှိတာပဲသိညာမှလည
်း
သင်္ခါရမှလည
်း
စိတ်မှလည်းပဲဘယောဘဏတကနာဖြစ်ဖြစ်သဘောတရားလေးတွေမရှိဘူးလားရှိဒီတော့မိမိရဲ့စိတ်ထဲမှာရုပ်လို့လည်းသဘောမထားဘူးစိတ်လို့လည်းသဘောမထားဘူးဝိရဏလို့လည်းသဘောမထားပဲနဲ့ဩသဘောတရားလေးတွေဖြစ်တယ်သဘောတရားလေးတွေပြည့်တယ်နာရသဘောလေးပေါ်လာတဲ့လိုမှမလဲသဘောတရားလေးဖြစ်တယ်သဘောတရားလေးပြည့်တယ်ဒီလိုမလားအဲဒီသဘောတရားလေးကိုပဲရှုကြည့်လိုက်ရင်ဘာနိပဒနာဖြစ်တော့ဆိုလိုက်ပါဦးသဘောကိုကြည
်
မတ္တတိခေါ်ပြီးဓမ္မနိပဒနာသဘောကိုကြည
်
မတ္တတိခေါ်ပြီးဓမ္မနိပဒနာဝရဏပဲကြည်ကြည်စိတ်ပဲကြည်ကြည်ရုပ်ပဲကြည်ကြည်ကြည့်တော့ကဝေဒနာမြင်တယ်ဝေဒနာကြည့်တယ်တကယ်သဘောပေါက်လာတော့ဝေဒနာလို့သဘောမပေါက်တော့ဘူးဩတာသဘောတရားလေးပဲသဘောတရားလေးဖြစ်တယ်သဘောတရားလေးပြတ်တယ်ဒီလိုမလားကြည့်တော့ကစိတ်ကိုကြည့်တယ်တကယ်မြင်လာတော့စိတ်လိုမြင်လာတာသဘောတရားလိုမြင်လာလားကြည့်တော့ကရုပ်ကိုကြည့်တယ်တကယ်မြင်တော့ရုပ်မြင်လာတာသဘောတရားမြင်လာလားဒီတော့စကြည်တော့ကကာယ ानु ပသနာသဘောမြင်တော့ဓမ္မ ानु ပသနာစကြည်တော့ကဝေဒနာ ानु ပသနာသဘောမြင်တော့စကြည်တော့ကစိတ်ဓာ ानु ပသနာသဘောမြင်တော့အားလုံးဒီဓမ္မ ानु ပသနာမှာမဆိုင်ဘူးလားဆိုင်ဒီဓမ္မ ानु ပသနာမှာစပြီဆိုရင်ဝိပဿနာဖြစ်ပြီးဝိပဿနာဖြစ်ရင်ဖြစ်ပြက်တွေမြင်ဖြစ်ပြက်တွေမောင်းဖြစ်ပြက်မောင်းရကနေဖြစ်ပြက်ဆောင်းရင်မဉ္ဇဏ်ပညာမရဘူးလားရမဉ္ဇဏ်ပညာရရင်နိဗ္ဗာန်ချမ်းသာမရဘူးလားရောက်မှာလားအဲ့ဒီတိုင်းပဲမိမိတို့ရဲ့သန္တာမပေါ်တဲ့ပစ္စုပ္ပန်ခန္ဓာဟုတ်ရလားဘေယောဘေနာဘေခန္ဓာပဲပေါ်သမျှခန္ဓာကိုဖြစ်ဖြစ်မြင်အောင်ကြည့်ပါဖြစ်ဖြစ်မောင်းအောင်ကြည့်ပါဖြစ်ဖြစ်ဆောင်အောင်ကြည့်ပါဧကံမောကြနိဗ္ဗာန်ချမ်းသာအာယုံပြည့်နိုင်ပါလိမ့်မယ်လို့အဲ့ဒီတော့သဘောထားပြီးတော့ကဲဒါတွေပေါ်တော့ကြအောင်စို့
ေးဂျမ်းမချမ်းသာဇာဖြင့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနေလာတဲ့ဖွဲ့တင်နေအောင်ပြည့်စုံဆောင်ရှောက်ထပ်ပါနိုင်သောသာသနာပြည့်ပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။